ကိုဗစ် -19 ရဲ့ခက်မှုကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်ထုတ်လုပ်မှုပိုင်းမှာဘလောက်ထိခိုက်ဆုံးရှုံးနေလဲဆိုတဲ့စမ်းသပ်မှု impact assessment ကိုမြန်မာနိုင်ငံကုန်တယ်စက်မှုအသင်းချုပ်ကကောက်ယူနေတယ်ဆိုတာကိုပြောပြပေးသွားပါမယ်။ COVID-19 ကပ္ပကပ်ပြီးကြောင်းစီးပွားရေးထိခိုက်မှုတွေကိုဘလို့ကုစားမလဲဆိုတဲ့ပြည်ထောင်စုအစိုးရလုပ်နေတဲ့အစီအစဉ်ကိုအထောက်အကူပေးဖို့အခုလိုစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေအကဲထက်မှုကိုလွတ်ဆောင်ပေးနေတာဖြစ်တယ်လို့သိရပါတယ်။အစိုးရရဲ့မြန်မာစီးပွားရေးတစ်ခုလုံးအခြေအနေအကဲဖြတ်မှုကိုအကူအညီပေးဖို့ကုန်တယ်စက်မှုအတင်းချုပ်ဘက်ကဘလို့ပါဝင်နေတယ်လဲဆိုတာကိုအဲ့ဒီအတင်းချုပ်ရဲ့အလို့အမှုဆောင်ဦးအောင်ချီစိုးက VOA ကိုခုလိုပြောပြသွားခဲ့ပါတယ
်။ကုမ္ပဏီတရားကနန်းပေါ့နော်400လား500လားအလို့တို့ရှိနေတယ်မှာလေ။အဲ့ဒါကိုဟိုစာပေးလေးလုပ်လိုက်တယ်ပေါ့ကွ။ပြီးလူနီးနေတယ်မှာလေလို့တော့လုပ်နေပါတယ်။ဘလူကန်ကနာလေဆိုတော့ private sector ရဲ့ဟိုစုစုစည်းဖြစ်နေတဲ့ဖွဲ့စည်းတစ်ခုအနေနဲ့ government ကိုဥရောပကဒါ separate base ဆီအောင်လို့အဲ့ဒီကရလက်တင်နဲ့ private sector တွေကတော့ဘောနောပို့ပြီးတော့ pick up ညာနိုင်တယ် private sector တွေကတော့မဖြစ်နိုင်တယ်ဘောနောအဲ့လိုဆိုတော့အဲ့လိုမျိုး base ပေါ်သူမြေအဓိကတော့ဟို government ရဲ့ကိုလက်ရှိသူတို့သွားနေတဲ့ plan နဲ့ပတ်စံဖွဲ့စည်း stakeholder တွေနဲ့ဆွေးနွေးမယ်ဆိုတဲ့အားလေးလည်းရှိပါတယ်
ဟု
တ်တော့ဦးရောအရိယာအတွက်ကိုရောမစစီအနေနဲ့ ready ဖြစ်အောင်ပြင်ဆင်နေတဲ့အပိုင်းပေါ့နော်။တိုင်းပြည်ဒီ SME နဲ့ဝါနဲ့စတာများချုပ်ငုံမိအောင်လုပ်နေပါတယ
်။ဒီစစ်တမ်းမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေ၊ဝန်ဆောင်မှုလုပ်ငန်းတွေနဲ့ကုန်သွယ်ရေးလုပ်ငန်းတွေစတဲ့လုပ်ငန်းတွေကိုတောင်းကောက်ယူသွားတာဖြစ်တယ်လို့ကုန်တယ်စက်မှုအသိန်းချုပ်ကပြောပါတယ်။ကောက်ယူတာမှလည်းရန်ကုန်တိုင်းဒေသကြီးတွင်းကလုပ်ငန်းအများစုပါဝင်ပြီးနေဘက်ကလုပ်ငန်းတွေအနေနဲ့သာပါဝင်မယ်လို့ပြောပါလေလာမဲ့ဂျွန်လာကုံလောက်မှာတော့စီးပွားရေးထိခိုက်မှုအခြေအနေအကဲဖြတ်မှုတွေကိုအချောတက်ပြီးစီအောင်ဆောင်ရွက်သွားမယ်လို့ဇင်းနီးမြုံနယ်မှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဥက္ကဋ္ဌကပြောဆိုထားပြီးတော့ရှိပါလေအဲဒီကနေနောက်ထပ်ကုစားရေးအစီအစဉ်တွေနဲ့ဆက်ပြီးအကောင့်ထည့်ဖော်ရမယ့်လုပ်ငန်းစဉ်တွေထွက်ပေါ်လာလိမ့်မယ်လို့ဥက္ကဋ္ဌကပြောထားတာပါစီဝါရေးကဏ္ဍအစုံနယ်ပယ်စုံပြန်လည်ထူထောင်ပေးနိုင်မယ်ကိုဗစ် -19 ဘတ်စုံတုံ့ပြန်ရေးစီမံချက်ကိုလည်းထူထောင်လှုပ်ဆောင်သွားဖို့လည်းလှုပ်ဆောင်နေတယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်ကိုဗစ် -19 ရဲ့ရိုက်ခတ်မှုကြောင့်ထိခိုက်သွားရတဲ့စီဝါရေးလုပ်ငန်းတွေအပေါ်ပြန်လည်ဆန်းစစ်တဲ့စီဝါရေးစစ်တမ်းအပြင်ကျန်းမာရေးနဲ့လူမှုရေးထိခိုက်မှုတွေဆန်းစစ်အကဲဖြတ်ထားတဲ့စစ်တမ်းတစ်ခုကိုလည်းကောက်ယူပေးနေတယ်လို့အဲ့ဒီအပိုင်းကိုတာဝန်ယူကောက်ပေးနေတဲ့ကုန်တယ်စက်မှုအစင်းချုပ် UMSCI ကဒေါက်တာမောင်မောင်လေးကဖီယိုကိုခုလိုပြောပါလေ
ပြက်လက်မှုမရှိအောင်ရဲ့ပေါ့တော့တနေ့လုံးမှာတနေ့စားရမယ်ပို့လူတွေရဲ့မိသားစုတွေကိုပံ့ပိုးဖို့ပါပဲသူလိုအပ်ချက်ကိုလိုအပ်တဲ့နေရာမှာလိုအပ်သလိုဖြည့်စည်းပေးသွားဖို့အလုပ်တာပါဟိုတိုင်းဟိုတိုင်းအစိုးရအနေနဲ့ပဲတွဲပြီးတော့ဒါကိုဆရာအင်္ဂလိပ်ဦးရဲ့ပြည်내နဲ့တိုင်းဟိုကုန်တယ်စက်မှုအတင်းအနေနဲ့ဟိုတွဲပြီးတော့သူလုပ်နေတာပါဒါတော့ဒေတာအတိအကျမှာလိုအပ်တဲ့အတိုင်းကိုဟိုနိုင်ငံတော်ပံ့ပိုးတဲ့အနေနဲ့ပါ
ဒီလိုကောက်ယူလာမှာတော့စက်ယုံအလုံယုံတွေတွေ့ကြုံရတဲ့နိနာမှုတွေပါဝင်တယ်လို့ဝန်ထမ်းအလုပ်သမားတွေနဲ့ပတ်သက်တဲ့အခြေအနေကျန်းမာရေးစောင့်ရှောက်မှုပိုင်းနဲ့ခန်းစားခွင့်တွေနဲ့ပတ်သက်တာတွေကိုလည်းထည့်သွင်းထားတယ်လို့ပြောပါတယ်လက်ရှိမှာတော့စက်ယုံအလုံယုံတွေကိုပြန်လည်စီစစ်ခွင့်ပြုပေးနေပြီမဲ့ကိုဗစ်ကပ်ဘေးဆိုင်ရာအခြေအနေတွေကြောင့်စက်ယုံအလုံယုံတချို့မလဲပတ်နိုင်တာတွေကြုံနေရတယ်လို့ရှင်လင်းမန်းစက်မှုဆိုဥက္ကဋ္ဌဦးရီတောင်ကပြောပါတယ
်အခုစက်ယုံအလုံယုံတော်တော်များများတော့ဖွင့်ခွင့်ရအောင်ပြင်ဆင်နေပါပြီစိတ်ုံ200လောက်ဖွင့်ခွင့်ရသွားပါပြီစိတ်ုံတွေကဘယ်စိတ်ုံမဆိုအားလုံးညာနှုံးပြပြန်ဖွင့်နေဆိုတာမရှိနိုင်ဘူးဆန်ဆက်တို့အေးကန်းတို့ဟာမျိုးကတော့လူနည်းနည်းပဲတုံးတဲ့လုပ်ငန်းတွေကြတော့အဆင်ပြေတယ်တော့သူရမ်းနေတာပေါ့နော်ဒါပေမဲ့လည်းဝယ်လူအားတွေအများကြီးကျသွားတယ
်ရန်ကုန်တိုင်းကုန်တယ်စက်မှုလက်မှုလုပ်ငန်းရှင်များအတင်းကအတွင်းရင်မှုဒေါက်တာမြင့်ဦးကတော့စစ်တမ်းကောက်ယူမှုကမြေပြင်ကိုတကယ်လွှမ်းခြုံနိုင်မှသာစီးပွားရေးကိုပြန်လည်ကုစားနိုင်မယ်လို့ပြောဆိုလိုက်ပါတယ်လက်ရှိမှာတော့စက်ယုံအလုံယုံ6ဝက်နီးပါးပြန်လည်လက်ပတ်နိုင်ခြင်းမရှိသေးသလိုအသေးစားလုပ်ငန်းတွေရဲ့60ရာခိုင်နှုန်းရှိတဲ့စားတောက်ကုန်လုပ်ငန်းတွေနဲ့အိမ်မင်းစက်မှုလုပ်ငန်းတွေရဲ့80ရာခိုင်နှုန်းရှိတဲ့မိုက်ခရိုလုပ်ငန်းတွေရပ်နားထားရတဲ့အထိနစ်နာမှုတွေရှိခဲ့တယ်လို့ကုန်တယ်စက်မှုအသင်းချုပ်ကပြောပါတယ်လက်တော်မှာတော့အသေးစိတ်ဆုံးရှုံးမှုပမာဏကိုကောက်ယူနေစေဖြစ်တယ်လို့ပြောပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်